G7 ထိပ်သီးဆွေးနွေးပွဲကိုယူကရိန်းသမ္မတဗလိုဒီမီယာဆာလန်စကီလူကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်။ဂျပန်နိုင်ငံဟီရိုရှိမာမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့ G7 ခေါင်းဆောင်တွေကယူကရိန်းအရေးနဲ့ပတ်သက်လို့တနေ့ထံခိုင်ခိုင်မာမာနဲ့ရပ်တည်နေကြတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ရုရှားစစ်ပွဲအတွက်အသုံးပြုနိုင်တဲ့ G7 နိုင်ငံတွေကစက်မှုလုပ်ငန်းသုံးစက်ပစ္စည်းကိရိယာတွေနည်းပညာတွေတင်ပို့ရောင်းချနေတာကိုပိုးပြီးတော့ကြေကြေပြန့်ပြန့်ကန့်သတ်ရေးပိတ်ပင်ဖို့နဲ့ရုရှားစစ်လုပ်ငန်းတွေကနေဝင်ငွေမရအောင်တင်သွင်းမှုတွေပိတ်ပင်ရေးပါဝင်တဲ့အရေးယူတက်ခတ်မှုတွေလုပ်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်လို့အလုံးစုံပါဝင်တဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးရရှိရရှိအောင်ကူညီဆောင်ရွက်သွားမယ်လို့လည်း G7 ခေါင်းဆောင်တွေကကတိပြုခဲ့ကြပါဗျ။ယူကရိန်းသမ္မတဆယ်လန်စကီအနေနဲ့တနင်္ဂနွေနေ့ကျရင် G7 ထိပ်သီးဆွေးနွေးပွဲမှာဗီဒီယိုမိန့်ခွန်းပြောမယ်လို့အစိုးရပိုင်းကမျှော်လင့်ခဲ့ကြပါပြီ။အခုတော့လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့ယူကရိန်းအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအထွေထွေမှူးအိုလက်စကီဒန်နီလော့ဖ်ကဒီကနေ့နိုင်ငံတော်ရုပ်သံကနေတဆင့်အတည်ပြုပြောကြားခဲ့တာပါ။အင်မတန်ရေးကြီးတဲ့အကြောင်းအရာတွေဆွေးနွေးကြမှာဖြစ်လို့သမ္မတကိုယ်တိုင်တက်ရောက်မှာဖြစ်ပြီးဒါဟာယူကရိန်းပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်အထူးအရေးကြီးတဲ့ကိစ္စပါပဲလို့မစ္စတာဒန်နီလော့ဖ်ကပြောပါရယ်။ G7 နိုင်ငံတွေအနေနဲ့ယူကရိန်းဘက်ကအခိုင်အမာရပ်တည်နေတဲ့အကြောင်းထပ်ပြီးတော့ကတိပြုပြောကြားနေချိန်မှာပဲယူကရိန်းသမ္မတဇယ်လန်စကီ G7 ထိပ်သီးဆွေးနွေးပွဲကိုလူကိုယ်တိုင်တက်ရောက်မှာပါ။တစ်ဖက်ကရစမှုမရှိဘဲတရားမဝင်လက်ခံနိုင်စရာအကြောင်းမရှိပဲဒီယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအပေါ်မှာ G7 နိုင်ငံအားလုံးအတူဆန့်ကျင်ကြတယ်လို့ G7 ခေါင်းဆောင်တွေဒီကနေ့ထပ်မံပြောကြားထားပါရဲ့ရှင်။